ရုရှားနိုင်ငံကိုသွားရောက်နေတဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဘယ်လာရုစ်နိုင်ငံကိုသွားရောက်မှာဖြစ်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုရဲ့ဖိတ်ကြားချက်အရခုလိုသွားရောက်တာဖြစ်ပြီးစီးပွားရေးလုံခြုံရေးနဲ့ကဏ္ဍပေါင်းစုံမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးဖို့သွားမှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာပေါ်ပြထားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အပါအဝင်အစိုးရနဲ့လွှတ်တော်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ရုရှားခီးစင်မှာပဲစစ်ကောင်စီအကြီးအကဲကဘယ်လာရုခီးစင်ကိုကြေညာခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတလူရှင်ကိုဟာ1994ခုနှစ်ကတည်းကအာဏာရလာတာကြောင့်ဥရောပမှာအာဏာအရှိအဆုံးထုတ်ကင်ထားတဲ့သမ္မတလည်းဖြစ်ပါတယ်။အတိုက်အခံတွေပေါ်ဖိနှိပ်ရက်စက်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာကဝိုင်းဝန်းဆန့်ကျင်ထားတဲ့လူရှင်ကိုဟာ2022ခုနှစ်ရုရှားယူကရိန်းကိုကျူးကျော်ရမှာလဲရုရှားဘက်ကကူညီပြီးဘယ်လာရုစ်နယ်မြေတွေကိုအသုံးပြုခွင့်ပေးခဲ့ပါတယ်။မြန်မာနဲ့ဘယ်လာရုစ်အကြားကာလအတော်ကြာဆက်ဆံရေးထူထောင်တာပြီးဘယ်လာရုစ်ဟာမြန်မာနိုင်ငံကိုလက်နက်တွေရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီနေ့အစောပိုင်း January လတုန်းကတော့ဘယ်လာရုစ်နိုင်ငံသားရေးဝန်ကြီးမက်ဆင်ရီဂျင်ကိုဟာမြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွင်နဲ့တွေ့ဆုံကနိုင်ငံရေးစီးပွားရေးကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့ဒီနေ့အတွင်းပူးပေါင်းဆောင်ရွက်စရာတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တယ်လို့ဘယ်လာရုစ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။